ဗီဒီနင်ငံ EU ကနေခွဲထွက်ပြီးနောက်ပေါ်ဆောင်မဲ့နှစ်ဖက်ကိုယ်စားလှယ်သဘောတူညီချက်ကိုဗီဒီပါလီမန်ကအတည်ပြုလိုက်ပါပြီ။ဒါဟာအဖွဲ့အစည်း28နိုင်ငံပါတဲ့ဥရောပအဖွဲ့အစည်းကဗီဒီခွဲထွက်ရေးနှိမ့်ချက်လှုပ်ဆောင်လာခဲ့တဲ့အထက်နောက်ဆုံးအခက်အခဲကိုကျော်လွှားလိုက်နိုင်တာဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်က EU နဲ့သဘောတူခဲ့တဲ့စာချုပ်ကိုဗီဒီပါလီမန်က921မဲ53မဲနဲ့ဘရူနီမှာအတည်ပြုလိုက်တာပါ။ဗီဒီအထက်လွှတ်တော်ကိုတင်ပြပြီးတဲ့နောက်ဗီယမာကြီးအဲလစ်ဘက်ကအတည်ပြုလက်မှတ်ရေးထိုးမှဖြစ်ပါတယ်။ EU နဲ့ဗီဒီနိုင်ငံအပြီးတိုင်လမ်းခွဲမှုဟာ EU ဌာနချုပ်တီရှိဟာဘရက်ဆယ်မြို့ဒေသစံတော်ချင်းဂျာတာပရင်းနီညသကောင်းရံအချိန်မှာစတင်ပါလိမ့်မယ်။ဥရောပသမဂ္ဂဥက္ကဋ္ဌလီယန်းနဲ့ဥရောပကောင်စီဥက္ကဋ္ဌချားလ်စ်မစ်ရှယ်တို့ကဒီစာချုပ်ကိုဗရူနီကလက်မှတ်ထိုးပြီးဗီဒီတော်ဝင်လေဒက်လီယင်နဲ့လန်ဒန်မြို့စီတည်ဆောင်လာခဲ့တာဖြစ်ပါတယ်။ဥရောပကောင်စီဥက္ကဋ္ဌမိချဲကဒီသဘောတူညီချက်ဟာဥရောပသမဂ္ဂအတွင်းလနဲ့ချီအပြင်းထန်ညှိနှိုင်းမှုရဲ့ထူးခြားတဲ့စီးလုံးညင်ညွတ်မှုပြရုပ်ဖြစ်တယ်လို့ပြောကြလိုက်ပြီးဗီဒိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကလည်းဒီစာချုပ်ဟာဗီဒိန်နဲ့ EU ကြားဒန်းတူညီများသောအချုပ်အခြာအာဏာနဲ့ဆက်ဆံရေးကိုဖော်ဆောင်နိုင်တာဖြစ်တယ်လို့ကြေကျူးပြောကြလိုက်ပါတယ်ခင်ဗျာ